အိန္ဒိယနိုင်ငံမှာတော့ပေါက်သုံးဖို့ဘေးမကင်းတဲ့အရက်ပုံးရောင်းချမှုနဲ့ဆက်ဆက်ပြီးလူ200,000ကျော်ကိုရဲကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ဝင်နဲ့အာဏာပိုင်တချို့ကလည်းယာရုကရက်ဆိုင်ထားပါတယ်။ဒီရက်ပုံးတောက်တာကြောင့်လူ80ကျော်သေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ချက်ပြည်နယ်မှာတရားမဝင်ရက်တောက်တာကြောင့်လူပေါင်းအနည်းဆုံး86ဦးထိသေဆုံးခဲ့ရပြီးပြီးခဲ့တဲ့ပတ်ထဲကစစ်ဆေးမှုတွေလုပ်ခဲ့ရမှာမနေ့ကတော့ဒီတရားမဝင်ရက်ချက်နေရာပေါင်း30ကျော်ကိုဝင်စီးကအခုလိုဖမ်းဆီးခဲ့တာလို့အိန္ဒိယရရှိသူကဆိုပါတယ်။ဒါအပြင်ရဲ6ဦးနဲ့အခြားရရှိ9ဦးကိုလည်းဒီအစိတ်ဖြစ်စေတဲ့ရက်တွေရောင်းချမှုမတားမြစ်နိုင်ခဲ့တဲ့အပေါ်တာဝန်ကရက်ဆိုင်ထားလိုက်ပြီးတရားရေးဘက်ကလည်းစစ်ဆေးမှုတွေကိုခရိုင်သွင်းမှုမှာဆက်လက်လှုပ်ဆောင်နေပါတယ်။အိန္ဒိယနိုင်ငံမှာစင်ရသားတွေအနေနဲ့တရားဝင်လိုင်စင်ရအစိုးရဆိုင်တွေကရက်ကဈေးကြည်တာမို့ဈေးသက်သာတဲ့အခုလိုဒေသခံတွေချက်တဲ့တရားမဝင်ရက်တွေကိုတောက်သုံးလို့ရှိပါတယ်။အခုလိုနိုင်ငံမြောက်ပိုင်းမှာမဖြစ်ခင်တောက်ကြနေတုန်းကပဲနိုင်ငံတောင်ဘက်ကအန်ဒရာပရဒက်စ်ပြည်နယ်မှာလဲကိုရိုနာဗိုင်းရပ်စ်ဆိုင်ရာလော့ဒ်ဒေါင်းချအသွာလာကန့်သက်ထားပြီးအရက်ရောင်းချမှုကန့်သက်ထားချိန်မှာလူ9ဦးဟာအရက်ပြန်ပါတဲ့လက်ဆေးရည်ဟန်းကျဲတောက်ပြီးသေဆုံးခဲ့ပါသေးတယ်။မနှစ်တုန်းကတော့အိန္ဒိယနိုင်ငံအနောက်ပြပိုင်းအာသန်ပြည်နယ်မှာအခုလိုအစိတ်ဖြစ်စေတဲ့ရက်တောက်သွမှု2ချိန်တည်းမှာလူပေါင်းအနည်းဆုံး133ဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။